68မြို့ဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချူတို့ဟာနော်ဝေးနိုင်ငံထရွန်ဟိုင်းမြို့မှာကျင်းပခဲ့တဲ့နိုင်ငံတကာကျောင်းသားများညင်ချမ်းရေးစုပေးပွဲကိုတက်ရောက်ခဲ့ကြပါတယ်။ဒီစုဟာကမ္ဘာတဝန်းအာဏာရှင်နိုင်ငံတွေလက်အောက်မှာဖိနှိပ်ချုပ်ချယ်ခံနေရတဲ့ဘဝကလွတ်မြောက်ရေးနဲ့ဒီမိုကရေစီရေးတို့ကိုညီညွတ်စွာတိုက်ပွဲဝင်နေကြတဲ့ကျောင်းသားတွေကိုရွေးချယ်ပြီးတော့ပေးတဲ့ဆုလည်းဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်မိမန်းထားတဲ့ကိုဇော်ဝင်းလိုင်းကတင်ပြပါမယ်ခင်ဗျာ
။နေ့နေ့မှာတစ်ချိန်ကျင်းပတဲ့နိုင်ငံတကာကျောင်းသားများအဖွဲ့ညီညွတ်ရေးစုပေးပွဲကိုမြန်မာနိုင်ငံက68မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချူတို့တက်ရောက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆက်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးဒီမိုကရေစီနဲ့ညီညာရေးပေါ်ထွန်းရေးတို့အတွက်ကိုကျိုးစွန်တိုက်ပွဲဝင်ရင်းဖမ်းဆီးထောင်ချခံခဲ့ရတဲ့မြန်မာနိုင်ငံက68မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတကာကျောင်းသားများညီညာရေးအဖွဲ့က2000ခုနှစ်မှာဒီစုကိုပေးအပ်ခဲ့တာဖြစ်ပါတယ်။သူ့ကိုစုပေးအပ်ခံရတဲ့နှစ်မှာအကျဉ်းချခံရတဲ့အတွက်ကိုရန်စုတက်မြူနိုင်ခဲ့ပဲအခုမှလူကိုရန်စုလက်ခံရယူနိုင်တယ်လို့ကိုမင်းကိုနိုင်ကပြောပါတယ
်။ကျွန်တော်ဟာ2000တခုနှစ်ပေါ့ကျွန်တော်ထောင်ထဲမှာ13နှစ်လောက်ကြာပြီးတော့မှကြာတဲ့အချိန်မှာရခဲ့တဲ့စုကိုကျွန်တော်လက်ခံယူရတယ်။တစ်ချိန်တုန်းကတော့ဒါမဖြစ်နိုင်ဘူးလို့ထင်ပါပေါ့။အခုတော့လက်တွေ့အကောင့်ထဲပေါ်လာပြီ။ကျွန်တော်တို့ရဲ့စိတ်ကူးကျွန်တော်တို့ရဲ့အိမ်မက်တွေကတကယ်ဖြစ်ခဲ့တယ်ဆိုတော့ကျွန်တော်သက်သေပြနိုင်တယ်။အချင်းနောက်ထဲမှာတစ်တေအကြာကြီးဖြစ်နေတဲ့အချိန်ဈေးပြူလူလူနီဖြစ်နေတဲ့အချိန်မှာဒီကျောင်းသားငယ်ငယ်ရေးစုဟာကျွန်တော်တို့အတွက်အကောင်းဆုံးပူနိုင်ခဲ့တဲ့ဖေးမနိုင်ခဲ့တဲ့လက်ဖြစ်နေတယ်။အဲ့ဒါကိုကျွန်တော်ပြောပါရစေ။ပြီးတော့ဒီစိတ်တွေဒီလိုအပြန်အလှန်သူရှိညီညွတ်တဲ့စိတ်တွေနဲ့ပဲသွားမယ်ဆိုရင်ကျွန်တော်တို့ရဲ့လှူချမှုခါကျွန်တော်တို့တံပြိုင်ဆူရမယ်တေးဖြစ်လိမ့်မယ်ကျွန်တော်တို့ပန်းနိုင်ကိုအတူတူကြည့်တဲ့ခြားတဲ့ခါမှာဒီကျောင်းသားညီညာရေးစုကျောင်းသားတွေရဲ့ညီညာရေးလှူချမှုဆိုတဲ့အချင်းကိုတံပြိုင်ဆူပြီးတော့ကြည့်တက်သွားကြမယ်လို့ကျွန်တော်အကြမ်းတော်ဒီလိုပြောခဲ့တာပေါ့
တောက်ကြနေညမှာကျင်းပတဲ့စုရွေးချယ်ပွဲမှာပဲသူ့ကို2000ခုနှစ်ကချီးမြှင့်ခဲ့တဲ့ဒီစုကိုကိုမင်းကိုနိုင်ကလက်ခံရယူခဲ့တာဖြစ်ပါတယ်ဒီနေ့အတွက်စုပေးဖို့ရွေးချယ်ခံရတဲ့အီရန်နိုင်ငံကကျောင်းသားကောင်းဆောင်မာဂျစ်ဆာဗာလီဟာလည်းအရင်ကိုမင်းကိုနိုင်စုပေးအပ်ခံရတော့ကအခြေအနေလိုပဲလက်ရှိမှာအီရန်နိုင်ငံမှာအကျဉ်းချခံနေရတာကြောင့်သူ့ကိုယ်စားအခမ်းအနားမှာစကားပြောပေးခဲ့တယ်လို့ကိုမင်းကိုနိုင်ကပြောပါတယ်ဒီစုကတော့အာဏာရှင်တွေလက်အောက်မှာဖိနှိပ်ချုပ်ချယ်ခံနေရတဲ့ဘဝကလွတ်မြောက်ရေးနဲ့ဒီမိုကရေစီရရှိရေးတို့ကိုငြိမ်းချမ်းစွာတိုက်ပွဲဝင်နေကြတဲ့ကျောင်းသားတွေကိုပေးအပ်တဲ့စုလည်းဖြစ်ပါတယ်
အဓိကကတော့ကျောင်းသားကိုအများစုပေးပါတယ်အဲ့ဒီကျောင်းသားတွေကလက်ရှိအာဏာရှင်စနစ်အောက်တွေမှာရုန်းကန်လှုပ်ရှားတိုက်ပွဲဝင်နေရတဲ့သူတွေကိုပြည်အပ်ချင်းနေတာများပါတယ်။များတာပွဲမှာတော့နိုင်ငံပေါင်း116နိုင်ငံကကျောင်းသားကိုယ်စားတွေတက်တာကြတာပါ။အဲ့ဒီပွဲမှာတိုင်ခင်မှာလည်းကျွန်တော်တို့မိတုပ်တွေနဲ့အဲ့ဒီဒီမြို့တစ်မြို့လုံးကိုလှည့်ပြီးတော့ညဘက်မှာကျောင်းသားညီညာရေးမိတုပ်ကန်ပြီးတော့ခြေတက်ပွဲကျင်းပပါတယ်။မိတုပ်ဟာညီညာရေးကိုကုစားပြုပါတယ်ခင်ဗျာ
။သူတို့အနေနဲ့အခုလိုနိုင်ငံတကာကျောင်းသားတွေလွတ်လပ်စွာလှုပ်ရှားနိုင်ကြတဲ့အခြေအနေတွေကိုတွေ့မြင်ရတာကြောင့်ဒီအတွေ့အကြုံတွေကိုမြန်မာနိုင်ငံမှာပြန်လည်မျှဝေနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း68မျိုးဆက်ကျောင်းသားခေါင်းဆောင်ကိုပြုံးချူကပြောပါတယ
်။အဲဒီဘက်နိုင်ငံတွေရဲ့သူတို့ကိုလူမှုနေထိုင်ရေးဘဝတွေနဲ့ဒီလို social activity တွေအားဆိုလို့ရှိရင်တော်တော်လေးကိုလုပ်ပိုင်ခွင့်ရရှိနေတဲ့အနေအထားမှာတွေ့ရတဲ့အပြင်ကိုအဲကျောင်းသားအဖွဲ့အစည်းတွေရဲ့လှုပ်ဆောင်မှုကလည်းတော်တော်ခရီးရောက်နေပြီးအားရစရာရှိတဲ့လွတ်လပ်မှုတွေအပြည့်အဝရှိနေတာကိုတွေ့ရတယ်။အဲဒီအပြင်ကိုအဲဒီနိုင်ငံမှာရှိတဲ့ကျောင်းသားတွေကနေပြီးတော့နိုင်ငံတကာညီညွတ်ရေးအတွက်ဝိုင်းဝန်းပြီးတော့နီးလည်းနေရှာရှာကြတာပူးပေါင်းဆောင်ရွက်ကြတာနောက်ပြီးတော့တကောင်လုံးမှာရှိတဲ့ကျောင်းသားတွေကိုဖိတ်ခေါ်ပြီးတဲ့အခါမှာသူတို့ရဲ့အင်မတန်ကြီးမားတဲ့ပြန်နဲ့ကွန်ရက်ကြီးတစ်ခုပေါ်ဆောင်ပြီးတဲ့အခါမှာရေရှည်မှာပူးပေါင်းဆောင်ရွက်ဖို့တနီးလည်းနေရှာနေကြတယ်။အဲ့တော့ကျွန်တော်တို့ဒီရောက်လာတဲ့အခါကျတော့အတွေ့အကြုံတွေဟိုပြန်ပြီးတော့ကျွန်တော်တို့မျှဝေနိုင်မယ်။အဲ့ဒီအတွေ့အကြုံတွေကနေကောင်းတဲ့လှုပ်ဆောင်မှုတွေကျွန်တော်တို့ဟိုဆောင်ရွက်နိုင်အောင်နီးလည်းနေရှာဖွေနိုင်တယ်။အဝင်းဝိုင်းအရာတော့ကျိုးပန်းဆောင်ရွက်မှုတွေအရာနောက်ပြီးတော့သူတို့ဒဏ္ဍာရီပိုင်ဆိုင်မှုတွေရောဖွံ့ဖြိုးတိုးတက်မှုတွေရောကြွားချောင်းမှုရှိတဲ့ဆိုပေမဲ့ကျွန်တော်တို့ရဲ့ရေရှည်ပူးပေါင်းဆောင်ရွက်မဲ့စိတ်ဓာတ်တွေကတော့အတူတူပဲဆိုတာဒီမှာသွားတွေ့ရတယ်
။68မျိုးဆက်ကျောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချိုတို့ဟာစနေနေ့ညမှာထရိုင်းမြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပြီးတော့တင်းငွေနေ့မှာအော်စလိုမြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာနော်ဝေးနိုင်ငံကြီးဝန်ကြီးဌာနအရာရှိတွေနဲ့တွေ့ဆုံမှာဖြစ်တဲ့အပြင်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့မှာတော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီကနေမှဒိမတ်နိုင်ငံကိုဆက်သွားကြမှာဖြစ်ပါတယ်။သူတို့ရဲ့ခီးစဉ်အတွင်းပြင်သစ်နဲ့ဒိမတ်နိုင်ငံကနိုင်ငံကြီးဝန်ကြီးဌာနအရာရှိတွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ။